မနက်ကမှဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အများဆုံးကြိုးပမ်းမှုလိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်လေးနိုင်ငံလွန်ကျွေးဆန်ပူးပေါင်းဆောင်မှုဖွဲ့ Quad ကောင်ဆောင်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကျင့်ကြံခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဦးစားပေးဆောင်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယနိုင်ငံကောင်ဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။တောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုတွင်မြန်မာနိုင်ငံအခြေအနေတွေပါဝင်ဒေသတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းအမေရိကန်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ် Jake Sullivan ကပြောပါတယ်
။ During the meeting the leaders addressed key regional issues including freedom of navigation and freedom from coercion in the South and East China Seas, the DPRK nuclear issue and the coup and violent repression in Burma.
ဒီလိုပဲတောင်နဲ့ရှစ်တိယုတ်ပင်လယ်ကြီးမှာလွတ်လပ်စွာရေကြောင်းသွားလာခွင့်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့မြန်မာနိုင်ငံမှာဆီယနာတိမ်မှုနဲ့အကြမ်းဖက်ဖိနှိပ်မှုတွေပါဝင်ဒေသတွင်းကအထူးကိစ္စတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်လို့အမေရိကန်မျိုးသားလူမျိုးရေးချန်ပီပုဂ္ဂိုလ်ကတောက်ချန်နေဝါရှင်တန်ကဒင်းဆန်ရှင်းလင်းမှုမှာပြောဆိုသွားတာပါ။ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံကအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကတောက်ချာနေဒင်းဆာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအရသာဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပြည်တွင်းပြည်ပဆန့်ကျင်ကောက်ကွက်မှုတွေပေါ်ပေါက်နေတာပါ။မြန်မာနိုင်ငံအဝန်အာဏာသိမ်းမှုဆန့်ကျင်လို့ရှားသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နေနေမှုတွေကြောင့်ထိရတိဆုံးမှုကြီးကျုံနေရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအတန်းအဝန်ကတရိပ်ပေးနေပါတယ်။